ရှိတောင်အရှာခရီးစဉ်အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံရေးဝန်ကြီးအန်သိုနီဘလင်ကင်ဒီကနေ့ဂျပန်နိုင်ငံကိုတွားရောက်ခဲ့ပါတယ
် I shared with our Japanese colleagues the sense of loss the sense of shock
ဒီကနေ့တောက်ချာနေကဂျပန်ဝန်ကြီးချုပ်ဟောင်ရှင်ဆိုအားပြီးလုံခြုံခံရတဲ့အတွက်ဝန်ကြီးကြီးကွဲတဲ့အကြောင်းဂျပန်ပြည်သူတွေနဲ့ထပ်တူခံစားရတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တွေ့ဆုံအပြီးမှာသတင်းတောက်တွေကိုဝန်ကြီးချုပ်ဘလင်ကင်ကပြောဆိုပါတယ်။အာရှဒေသခီးစဉ်တွင်ထိုင်းနိုင်ငံကိုရောက်တဲ့အချိန်မှာမြန်မာနိုင်ငံရဲ့အကြက်တဲတွေဖြည့်ရှင်းရေးစစ်ကောင်စီပေါ်ဖိအားပေးဖို့တရုတ်နဲ့အရှေ့တောင်အာရှနိုင်ငံတွေကိုဝန်ကြီးဘလင်ကင်ကတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရှိဖို့နဲ့ပြီးခဲ့တဲ့နှစ်ကသဘောတူထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့ဖိအားပေးရတဲ့တိုက်တွန်းခဲ့တယ်လို့အကြမ်းဖက်ဖိနှိပ်မှုတွေကြောင့်ထွက်ပြေးလာတဲ့မြန်မာဒုက္ခသည်တွေကိုကူညီထိုင်းနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းပြောဆိုပါတယ်။တချိန်တည်းမှာပဲတီရီလင်္ကာရဲ့နိုင်ငံရေးအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတဲ့အကြောင်းနဲ့စီးပွားရေးအကျပ်တဲတွေဖြည့်ရှင်းဖို့လွှတ်တော်ကကြားဝင်ပြီးနိုင်ငံရေးအရာဘယ်မလိုက်ဖဲတာဝန်ယူဖို့လည်းဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်ရှင်။